NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတိုင်းပြည်အာဏာကိုလွှဲပြောင်းရယူဖို့ပြင်ဆင်နေတဲ့အချိန်မှာပဲတိုင်းပြည်အတွင်းကတိုင်းရင်းသားလူမျိုးစုတွေဟာအနာဂတ်မှာကောင်းမွန်တဲ့ဘဝအခြေအနေတွေငြင်းငြမ်းမှုတွေရရှိလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းစစ်တပ်ကအစိုးရအပြောင်းလဲဖြစ်ခံနေမှာသူတို့ရဲ့ဥစ္စာလွှမ်းမိုးမှုရော့ကြမတော့အောင်လှုပ်ဆောင်တာတွေတွေ့နေရတယ်လို့မြမအကြီးလိလာသူတွေကထောက်ပြပြောဆိုနေကြပါတယ်။မြစ်ကြီးနားမြို့ကနေစတန်ဖို့သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံအတွင်းကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း2000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။တိုင်းရင်းသားလူမျိုးစုအများအပြားကတော့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့တိုင်းပြည်အတွင်းဩဇာကြီးမားလာတဲ့စစ်တပ်အကြားငြိမ်းချမ်းရေးရရှိအောင်ဆောင်ရွက်ပေးမယ်လို့ကတိပြုထားတဲ့ဒေါက်တာဆောင်းစုကြည်အပေါ်သူတို့ရဲ့မျှော်လင့်ချက်တွေကိုစုပုံထားကြပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိတဲ့ဒုက္ခသည်စခန်းအတွင်းကဒါဖိုးဟာသူမရဲ့ကလေး၃ယောက်ကိုကြိရှုဆောင်ရှောက်နေရတဲ့အတွက်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခွင့်မရခဲ့ပါဘူး။အခုတော့ KIA ကချင်လူမျိုးရေးတပ်မှတာဝန်ထမ်းဆောင်နေတဲ့သူမရဲ့ခင်ပွန်းအိမ်ပြန်လာနိုင်မဲ့ရက်ကိုလက်ချိုးဆောင်နေပါတယ်
။ရမူးစာပြောကြံကိုအေးအတင်းငင်းမှုရေပိုးကားတဲ့ပြောပြောလူငါနာရေးဝတင်နာ
နိုင်ငံရေးပြဿနာတွေပြည်လဲသွားပြီးတော့ကိုယ့်ရွာကိုပြန်နိုင်မဲ့ရက်ကိုကျမတို့မျှော်လင့်ဆောင်ဆိုင်နေပါတယ်။ကျမမျိုးသားကလည်းတစ်နှစ်မှတစ်ခါပဲအိမ်ကိုပြန်လာလို့ရတယ်။ပြီးတော့အပြင်မှာအလုပ်ထွက်ရှာရမယ်ဆိုရင်လေကျမကလေးတွေကအရန်ငယ်လွန်းနေတော့အဲ့ဒါကလည်းအဆင်မပြေပြန်ဘူးကျမတို့ကိုစောင့်ကြည့်နေဖို့လိုအပ်တယ်လေ
ဒါပေမဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးအတွက်လှုပ်ဆောင်နေမှုတွေကတိုင်းရင်းသားတွေအချင်းချင်းကြားသွေးကွဲအောင်လှုပ်ဆောင်နေသလားဆိုပြီးဝေဖန်သူတွေကမေးခွန်းထုတ်နေကြပါတယ်ရှမ်းပြည်နယ်ထဲမှာဆိုရင်လေတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူညီချက်မှာလက်မှတ်ရေးထိုးခဲ့တဲ့ရှမ်းလက်နက်ကိုင်အဖွဲ့နဲ့တခြားလက်နက်ကိုင်အဖွဲ့စည်းတွေအကြားတိုက်ပွဲတွေဖြစ်နေပါတယ်မြန်မာစစ်တပ်ကလက်ရှိကျင့်သုံးနေတဲ့နည်းပြဟာလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကစစ်တပ်ကအုံပြူလာတဲ့ဗျူဟာနဲ့ကွာခြားမှုမရှိဘူးလို့မြမရေးရကြွန့်ကျင်သူဗတ်တလစ်နာကပြောပါတယ
် The military is fighting a kind of proxy war. They don't really want to be seen as attacking these groups themselves. So they are using one
မြမစစ်တပ်ဟာစစ်ပွဲကိုလူစားထုဆင်နွှဲနေတယ်လို့ကျွန်တော်ထင်ပါတယ်စစ်တပ်ကသူတို့ကိုယ်တိုင်ဝင်တိုက်နေတယ်လို့အထင်မှန်ရအောင်ပလောင်တပ်ဖွဲ့ကိုတိုက်ခိုက်ဖို့အတွက်တခြားရှမ်းလက်နက်ကိုင်အဖွဲ့တခုကိုဂျာခန်အဖြစ်အုံပြူပြီးသူတို့လိုချင်တဲ့ပုံစံရအောင်လုပ်ခိုင်းနေတာပါ။ဘာဖြစ်လို့လဲဆိုတော့စစ်တပ်ကလိုချင်တာကအပိသအောင်ပွဲပဲဖြစ်ပါတယ်။စစ်တပ်ကအဲ့ဒီအဖွဲ့တွေပေါ်အောင်ပွဲခံချင်လို့ပါ။
တိုက်ပွဲတွေဆက်လက်ဖြစ်ပွားသလိုပဲ2008ခုနှစ်ဖွဲ့စည်းပုံကလည်းစစ်တပ်ကအသာစီးရအောင်ရေးဆွဲထားတဲ့အပေါ်စိုးရိမ်မှုတွေရှိနေတာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အများစုကလက်နက်တွေကိုဆက်လက်စုကင်ထားကြဆဲဖြစ်တယ်လို့ TNL တောင်အောင်မျိုးသားလူမျိုးရေးတပ်ဖွဲ့ကပြောခွင့်ရတာပါလာကပြောပါတယ
်။ They are like independent organization.They are not controlled by the parliament, not controlled by the government. They are independent.
စစ်တပ်ဟာတီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုလိုပါပဲ။သူတို့ကိုလွတ်တော်ကလည်းထိန်းချုပ်ထားတာမဟုတ်တယ်လို့အစိုးရကလည်းထိန်းချုပ်ထားတာမဟုတ်ပါဘူး။သူတို့ဟာတီးခြားလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စဟာ NLD အတွက်အကြီးအမားဆုံးစိန်ခေါ်မှုကြီးပဲဖြစ်ပါလေ
။ကိုကွန်ဆန်ဟာကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်။သူကအစိုးရအပြောင်းလဲပြုလုပ်ခန်းဒီမှာစစ်တပ်အနေနဲ့သူ့ရဲ့ဩဇာအရှိန်အဝါပိုကြီးအောင်လှုပ်ဆောင်လာနေတာကိုတွေ့ရတယ်လို့ထောက်ပြပြောဆိုပါတယ်။
ကျွန်တော်အမြဲဒီစစ်တပ်ကနေပြီးတော့ပေါ့နော်သူတို့မှာအကြံသာရှိပါမယ်သူတို့နိုင်ငံရဲ့အကြံသာရှိမယ်ရှိတဲ့အချိန်ကသူတို့ခါတိုင်းတွေ့ခဲ့ရလို့ပဲဒီ UPWC နဲ့အမှားတွေ့ခဲ့ရတာကသူတို့အကြံသာတွေနဲ့ပတ်သက်ဆိုတော့သူတို့ဒီရလို့တာပေါ့ leverage ပုံပြအောင်သူတို့လုပ်ယူရဟာရှိတယ်ရှိရတော့ဥမာအခုဆိုရင်ရောအစိုးရနဲ့ပတ်သက်မှာသူတို့တောင်းဆိုချက်တွေရှိမှာဆိုတော့ဒီအကုန်လုံးရေပူရအားဖြင့်အကုန်လုံးလက်ခံတာပဲလက်ခံတော့အခုအစိုးရနေပြီးတော့အများကြီးလှုပ်လာတဲ့အချိန်မှာ NLD အစိုးရနေပြီးတော့အပေးကြီးလှုပ်လာတဲ့အချိန်မှာတိုင်းရင်းသားတွေလှုပ်လာတဲ့အချိန်မှာသူတို့မလိုချင်တဲ့ဟာတွေကတော့သူတို့ commit မလုပ်အောင် undermine လုပ်နေတော့ကျွန်တော်အမြင်မြင်တာပေါ့
စစ်မှန်တဲ့ပြည်တွင်းညီညာရေးပေါ်ပေါက်လာဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရကြားအပြစ်ခတ်ရစဲရေးသဘောတူညီချက်လက်မှတ်ရေးထိုးလိုက်ရုံနဲ့ပြီးဆုံးသွားတာမဟုတ်ဘဲအဲ့ဒီသဘောတူညီချက်ကိုစစ်တပ်ကလက်တွေ့လိုက်နာဆောင်ရွက်ချင်းရှိမလားဆိုတဲ့အပေါ်မှာအများကြီးမူတည်နေတာကြောင့်အနေဒီအစိုးရအနေနဲ့ဒီကိစ္စကိုတဟဇတာမြတ်အောင်ဘလို့ကင်တွယ်သွားမလဲဆိုတဲ့အချက်ကအရေးကြီးတယ်လို့ကိုကွန်ဆန်းကပြောပါတယ်
။ဟုတ်ကဲ့ဆန်းနိုင်ငံဆိုရင်စစ်တပ်ကတူဟာတူအာဏာတစ်ခုတရားရှိရဲ့။အဲ့ဆိုနိုင်ငံသားကနေပြီးတော့အမေရိကန်အစိုးရဖြစ်ဖြစ်ပဲအစိုးရဖြစ်ဖြစ်စစ်တပ်ကိုရောတမျိုးအနေနဲ့ပါဆိုတကယ်အာဏာရှိနေအာဏာရှိနေတဲ့နေရာတနေရာဆိုတော့သူတို့လက်ခံရတယ်ဆိုတော့စစ်တပ်ကိုရောသူတို့ကနေပြီးတော့ engage လုပ်တယ်။ပါကစ္စတန်စစ်တပ်ပေါ့နော်။ဒါအဲ့ဒီထုံနီးတူပဲဒီအစိုးရကိုရောသူတို့ကနေပြီးတော့ချင်းကတ်တယ်နှမျိုးနဲ့လုပ်ရတာပေါ့ကျွန်တော်ပုံမှန်ပြီးတော့အဲ့လိုပဲလုပ်ပါလိမ့်မယ်လို့ထင်တယ်အဲ့ဆို NLD အစိုးရတော့ဒီနှစ်ခုကိုဘယ်လိုခိုင်တွယ်မလဲဆိုတော့အဲ့ဒါအရေးကြီးဆုံးပဲအရင်ကြီးရောလုပ်လိုက်မယ်ဆိုရင်ရော ဟိုဘက်ကိုချွတ်နာပေါ့နော်ကျွန်တော်ရဲ့စိုးရင်သာရောဒါပဲငင်းချမ်းရအစိုးရနဲ့ပြီးတော့အစိုးရကိုအစားချုပ်ချုပ်လိုက်တာဟုတ်ပါရဲ့ဒါပေမဲ့စစ်တပ်ကနေပြီးတော့အဲ့ဒါကို follow through လုပ်လာဆိုတော့အရင်ကြီးမေကွန်းအကြီးဆုံးရှိတာပါလား
လက်ရှိအခြေအနေမှာတော့အားလုံးက NLD ဘာလုပ်မလဲဆိုတဲ့အပေါ်မှာစောင့်ကြည့်နေကြပြီးထောင်ပေါင်းများစွာသောစစ်ဘေးရှောင်ဒုက္ခသည်တွေဘယ်တော့ကိုယ်အိမ်ကိုယ်ရာကိုပြန်နိုင်ကြမလဲဆိုတဲ့အချက်ကိုမျှော်လင့်ဆောင်ဆိုင်နေကြပါတယ်ခင်ဗျာ